ကြီးနိုင်ငံတွေကြား2015တုန်းကရရှိထားတဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ဘက်ကပြန်ပြီးမလိုက်နာမချင်းအီရန်ပေါ်မှာအမေရိကန်ဘက်ကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရုတ်သိမ်းပြေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကတော့အမေရိကန်ဘက်ကဒဏ်ခတ်မှုတွေရုတ်သိမ်းပြေးမှာပြန်ပြီးလိုက်နာနိုင်မှာဖြစ်ကြောင်းတနင်္လာနေ့မှာပဲပြောပါတယ်
။အဂါရ်မီခွန်အီရန်
အီရန်ကအခုလက်ရှိမှာသဘောတူညီချက်ပါအချက်တချို့ကိုမလိုက်နာဘဲနေပေမဲ့ဒီသဘောတူညီချက်အတိုင်းအီရန်ပြန်ပြီးလိုက်နာစေချင်တယ်ဆိုရင်တော့အမေရိကန်ဘက်ကဒဏ်ခတ်အရေးယူထားတာအလုံးကိုလုံးဝဖျက်သိမ်းပေးရမှာဖြစ်ကြောင်းနဲ့ဒါကိုလက်တွေ့ပြသရမှာဖြစ်ကြောင်းလည်းပြောသွားတာပါ။အီရန်နဲ့အင်အားကြီး6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်အရနျူကလ িয়ার လက်နက်ထုတ်နိုင်တဲ့ယူရေနီယံတန့်စင်မှုပမာဏကိုအီရန်ဘက်ကရှော့ချပေးရမှာဖြစ်ပြီးအပြန်အလှန်နဲ့အမေရိကန်နဲ့တခြားနိုင်ငံတွေကအရေးယူတန်းခတ်မှုတွေကိုဖြေလျှော့ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီးပေးထားတာဖြစ်နေတယ်လို့ပြောပြီးအရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018မှာဒီသဘောတူညီချက်ကနေနှုတ်ထွက်ပြီးအရေးယူတန်းခတ်မှုတွေကိုပြန်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အီရန်ကသဘောတူညီချက်ပါကန့်သတ်ချက်တွေကိုတစ်ခုပြီးတစ်ခုချိုးဖောက်လာတာဖြစ်ပြီးတန့်စင်မှုပမာဏနည်းပါတဲ့ယူရေနီယံတွေကိုတိုးပြီးစုဆောင်းတာယူရေနီယံတန့်စင်မှုကိုကန့်သတ်ပမာဏထက်တိုးမြင့်လာအပါအဝင်ခေတ်မီဗဟိုခွာသုံးဆက်တွင်တန့်စင်မှုတွေကိုတိုးလှုပ်လာခဲ့တာဖြစ်ပါတယ်။